ယောဂီတွေဒီနေ့ရတော့ဒါတစ်ခါထိုင်မှနှစ်နာရီပဲထိုင်ရနေခင်းတော့လည်းဟောတာတစ်နာရီတစ်နာရီကျော်ဟောဘုံဘုံဟောလိုက်မနက်တော့ကနှစ်နာရီခွဲချိန်ကလည်းနှစ်နာရီပဲထိုင်ရဘာဖြစ်လဲဒီဘက်ပြေးရဘုံဘုံဟောပြီးတာဒီမိမိတို့ထိုင်တဲ့အခါကျရင်ခန္ဓာထဲမှာရှုတအောင်လို့အစ ਿਆ နေဟောခွက်ထုတ်ပြီးတော့ဟောပြီးတယ်အဲဟောပြီးတဲ့အတိုင်းကိုမိမိတို့တရားကျင့်တဲ့ယောဂီကဒီခန္ဓာထဲမှာကိုပြန်ပြီးတော့စင်ကျင်ပြီးရှုတက်ကအဲလိုရှုတက်မှရှုခွက်ကရမရှုတက်လို့ရှိရင်တော့မိမိတို့နေမြဲအတိုင်းမိမိတို့နေတဲ့နေရာပြန်ရောက်သွားရောတရားဟောတယ်ဟောပြီးလို့ရက်ပလိုက်ရင်အရှိကိုဆက်ပြီးတော့မရှုတတ်တော့ဒါဥစဉ်တို့တော့လည်းမရှုတတ်ဘူးဒီညံနဲ့မလိုက်တတ်ခင်တော့ကတော့ဘလို့မှမရှုတတ်ဒါခန္ဓာဘက်ကိုညံနဲ့ပြန်လှည့်ပြီးတော့ရှုတတ်မှရှုလို့ရတဲ့တရားတွေဥစဉ်တို့ဒီမှာရှုရတာအခုယောဂီတွေခန္ဓာဘက်ကိုညံပြန်လှည့်ပြီးတော့အကဲခတ်ဆိုတော့ခန္ဓာဘက်ကိုပြန်လှည့်ပြီးတော့အကဲခတ်နေတယ်။ဒါယောဂီတွေဘက်ကတော့မှန်တယ်။ဥစဉ်တို့ဘက်ကတော့မမှန်ဘူး။ဘာဖြစ်လဲဆိုတော့ယောဂီတွေလှည့်တဲ့အာယုံကညံလို့ထင်တာကအာယုံဖြစ်။ညံဆိုတာကပေါ်ကျင်တဲ့စိတ်ပေါ်ပလိုက်စေ။ဒီအာယုံထွက်ကျင်တဲ့လောက်ထွက်ပလိုက်စေ။ညံပြီးသားသိပြီးသား။ညံဆိုတာကဒီထွက်တဲ့အာယုံတွေစိတ်တွေကညံအောက်ကိုအကုန်ရောက်။အဲ့လိုအကုန်ရောက်နေတဲ့အတွက်ရှာစရာလည်းမလိုဘူးရှုစရာလည်းမလိုဘူးအာယုံပေါ်တာလည်းသိပြီးသားစိတ်တွေပေါ်တာလည်းသိပြီးသားအာယုံကအဲ့ဒီမြင်ပြီးသိပြီးသားဖြစ်တဲ့အတွက်မိမိတို့ခန္ဓာဘက်ကိုပြန်လှည့်ပြီးတော့လှုပ်လိုက်တာဒီအာယုံနဲ့ပြန်ပြီးတော့လှည့်ပြီးတော့နေပလိုက်တာအထူးကြတော့ဒီအာယုံတော်မလှည့်တတ်လို့ဒီရုပ်ကြီးကိုမျက်စိနဲ့ပြန်ဆိုင်ကြည့်တော့ကြည့်ပါငါတော့အနောက်တော်ရိုင်သွားသေးတယ်တချို့ဆိုရင်မကြည့်တတ်ပါဘူးအာယုံနဲ့မပြောအာယုံကြည့်တတ်ဖို့မပြောနဲ့အာယုံမကြည့်တတ်လို့ဟောခန္ဓာဘက်ပြန်လဲဆိုတော့လဲတာပဲလဲပေမဲ့လို့ဒီခြေထောက်နှချောင်းကိုယ်နဲ့ခေါင်းဆိုတဲ့ဒီရုပ်ကြီးကိုခန္ဓာထင်ပြီးတော့အနောက်ကိုပြန်လဲပြီးတော့မျက်စိနဲ့ပြန်ဆိုင်ကြည့်ဒါဥစဉ်တို့လည်းကြည့်ခဲ့တာပဲဒါကြည့်ပုံချင်းမတူဘူးပေါ့အာယုံနဲ့ပြန်လဲပြီးတော့နေတဲ့ယောဂီရှိတယ်ဒီမျက်စိနဲ့ပြန်ဆိုင်ကြည့်ပြီးတော့နေတဲ့ယောဂီရှိတယ်အဲ့ဒီလိုရှိတဲ့အတွက်ကိုကြည့်တတ်တယ်လို့ကိုရှုတတ်တယ်လို့ရှုနေကြတာပဲတယောက်နဲ့တယောက်မတူပါဘူးအဲ့ဒီညာနဲ့ပြန်လဲပြီးတော့အကဲခတ်တတ်တဲ့ယောဂီကသူကတော့မပင်ပါဘူးတတ်တာတယ်ဘာဖြစ်လဲဆိုတော့ဥစဉ်တို့တရားပြောပြရတာကခန္ဓာဘက်ကိုပြန်လဲပြီးလို့ညာနဲ့ပြန်လဲလို့ပြောတယ်ပြောတာကအပြောပဲရှိတယ်တကယ်တော့ခန္ဓာဘက်ပြန်လဲဆိုတာကလဲเสียရမလို့ညာဆိုတာကအဲ့ဒီခန္ဓာဘက်ပြန်လဲတာဒီအာယုံပဲလဲကျင်တဲ့ယောဂီလဲပလိုက်စီညာဆိုတာခန္ဓာဘက်ကိုပြန်လဲเสียရမလို့သူ့ဘက်သူမျက်စိမိတ်လိုက်မြင်ပြီးသားလဲเสียရမလို့ပဲနဲ့မြင်ပြီးသားဒီခန္ဓာဘက်ကိုပြန်လဲပြီးတော့သတိထားပြန်ပြီးတော့သတိထားတယ်ပေါ့ထားဆိုတော့ယောဂီတွေခန္ဓာဘက်ပြန်လဲပြီးတော့သတိထားလိုက်တယ်အဲ့ဒီတတိထားတာဒီဒါအယူစိတ်ဖြစ်နေတယ်ဟောခန္ဓာဘက်ကိုပြန်လဲထားတဲ့တတိကတတိမဟုတ်ဘူးအယူစိတ်တတိထားတယ်ဆိုတာကတတိဆိုတာကဒီတတိထားလိုက်တဲ့စိတ်ကိုသိနေတယ်ဟောခန္ဓာဘက်လဲပြီးတော့ပေါ်လာရှုလိုက်မယ်ရှုလိုက်မယ်ငါတတိထားပြီးတော့နေလိုက်မယ်အဲ့ရှုလိုက်မယ်ဆိုတဲ့စိတ်ပေါ်လာရင်တတိထားလိုက်မယ်ဆိုတဲ့စိတ်ကိုသိတာကတတိအဲ့လိုအသိနဲ့တတိကွဲမှလည်းယောဂီတွေရှုလို့ရတယ်။နောက်ဆိုအသိနဲ့တတိမကွဲလို့ရှိရင်မရှုတတ်သေးပါဘူးဒီစိတ်ကို။အသိနဲ့တတိကွဲမှတရားကျင့်တဲ့ယောဂီကစိတ်ကိုရှုလို့ရတယ်။အသိနဲ့တတိမကွဲရင်ဒီအသိစိတ်ကိုတတိထင်ပြီးတော့ရှုနေကြ။အဲ့လိုရှုတဲ့အခါကျတော့လေအဲထိုင်လို့ရှိရင်ထိုင်တာကြားလိုက်ရင်ဒါအရောက်တိုင်းကခံစားနေကြရတယ်။အဲ့လိုခံစားနေကြရတဲ့အခါကျတော့ဒီခံစားမှုကိုလွတ်ခြင်းနဲ့ ပြောင်းသွားခြင်းနဲ့ဒီခံစားရတဲ့စိတ်ကိုဒီခံစားတဲ့စိတ်ကိုလွတ်သွားခြင်းနဲ့ပြောက်သွားခြင်းနဲ့ရှောက်လုံလို့လွတ်အောင်လုံလို့မလွတ်ပါဘူးပြောက်အောင်လိုက်လုံလို့မပြောက်ဘူးဒီတရားတွေလွတ်ခြင်းပြောက်ခြင်းလို့ရှိရင်ခန္ဓာဘက်ကိုပြန်လှည့်ပြီးတော့အကြောင်းအကျိုးဆင်ခြင်ပြီးတော့ရှုပ်ပဲအဲ့လိုရှုတဲ့အခါကျတော့ဆရာတော်ကြီးနဲ့ဟောသွားပြီးတာပဲယောဂီတွေ ခန္ဓာဘက်ကိုလှည့်ပြီးတော့ရှုတဲ့ရင်တတောင်တတ္တာလေးရှုပဲဘာဖြစ်လဲဆိုတော့ဖြစ်တဲ့အောက်စာတစ်ခုကိုသူကအကြောင်းကိုပြန်ရှာသွားတယ်ယောဂီတွေကအကြောင်းကိုရှာပြီးတော့ရှုတာမဟုတ်ဘူးပေါ်လာတဲ့အကျိုးတရားပေါ်မှာလေလှည့်ပြီးတော့ရှုသူကအကြောင်းတတ်မှအကျိုးရမှာဟုတ်အကြောင်းတတ်မှအကျိုးရမှာဆိုတော့ပေါ်လာတဲ့ဒီအကျိုးတရားကြီးကိုအကြောင်းထင်ပြီးတော့ရှောက်တတ်တော့ မလွတ်မြောက်ပါပဲနဲ့အဲဒုက္ခတွေရောက်နေကြရဲ့အကြောင်းကိုပြန်ပြီးတော့ရှုရတယ်ဆိုတာကဒီဝေဒနာတစ်လက်ခံစားတဲ့စိတ်တစ်စိတ်ပေါ့အဲ့ဒီခံစားတဲ့စိတ်တစ်စိတ်ဖြစ်နေတယ်အဲ့ဒီခံစားတဲ့စိတ်ကဘယ်လိုလုပ်ပြီးတော့ဖြစ်ပေါ်လာတာလဲအဲ့လိုပြန်စီစဲပြီးတော့ရှုရဲအဲ့လိုစီစဲပြီးတော့ရှုတဲ့အခါကျတော့ဒီခံစားမှုစိတ်တစ်စိတ်က ตัวดีนานะอตันเนี่ยผ่องเปลี่ยนหมู่สิโลดีนานะอตันเนี่ยณခုไตโลผ่องเปลี่ยนหมู่สิโลดีสึกก็ขันษาลงยะเออดีนานะอตันเนี่ยไตโลผ่องเปลี่ยนในอัสสาแหละบาผิดโลผ่องเปลี่ยนลงยะแหละนามาอจีสิโลอจีสิโลผ่องเปลี่ยนลงยะดีอจีอ่ะบะโลจอกผิดละละดีนานยกจอกผิดละดีนานได้ติ้มหมู่สุดะนันเตยะเนี่ย ဖောက်ပြန်တဲ့ဆိုတဲ့ဒီရုပ်တရားနဲ့ဒီရုပ်နာနှစ်ပါးရှိလို့ဒီအကြည့်ဆိုတာဖြစ်ပေါ်လာရအဲ့တော့ဒီနာယောက်ကဘယ်လိုဖြစ်ပေါ်လာသလဲလို့ကြည့်လိုက်တော့ဥစဉ်တို့ရဲ့တိမှုကြောင့်စာထဲမှာတော့ဝิญဉ်ပေါ့ဥစဉ်တို့သိကြတော့ဝิญဉ်မသိဘူးတိလျှောက်သိတဲ့စိတ်လေးကတော့လျှောက်သိနေတယ်စိတ်လေးတစ်စိတ်ကအဲ့ဒီလျှောက်သိတဲ့စိတ်တစ်စိတ်ကဘယ်လိုဖြစ်ပေါ်လာတာလဲကြည့်တော ဟိုနားလျှောက်ကြည့်ဒီနားလျှောက်ကြည့်အဲ့ဒီစိတ်ဖြစ်လို့ဒီတိမှုစိတ်လေးကဖြစ်ပေါ်လာရတာသင်္ခါရအကြောင်းလို့တဲ့သင်္ခါရကြောင့်တိမှုဆိုတဲ့စိတ်ကဖြစ်ကအဲ့တော့ဒီအကြောင်းလို့တဲ့စိတ်ကဘယ်လိုဖြစ်ပေါ်လာတာလဲပြန်ကြည့်တော့အဝိဇ္ဇာကြောင့်ဒီအဝိဇ္ဇာဆိုတဲ့မသိတဲ့မသိမှုမောဟကြောင့်သင်္ခါရကထွက်လာရတယ်အဲ့တော့ဒီသင်္ခါရမထွက်အောင်ဒီအဝိဇ္ဇာနေရာမှာဝိဇ္ဇာဆိုတဲ့တတိဥသွားရင်သင်္ခါရမထွက်တော့သင်္ခါရမထွက်တော့သိမှုမထွက်တော့သိမှုမထွက်တော့နာယုတ်မဖြစ်ဘူးနာယုတ်မဖြစ်တော့အကြည်မဖြစ်တော့အကြည်မဖြစ်တော့ဖောက်ပြန်မှုမဖြစ်ဘူးဖောက်ပြန်မှုမဖြစ်တော့ဝေဒနာမခံစားရဘူးအဲ့ဒီဝေဒနာတစ်လက်ကိုလေခံစားရဖို့ကယောဂီတွေဟိုမသိလို့အခုဖြစ်အခုခံစားရတယ်ထင်တယ်ဒီဝိညာဉ်တစ်ခုကိုခံစားဖို့အဝေးပဲသူဟိုအရှိမအစစ်စစ်သူကြော်ဖြတ်လာရတာဒီအဝိဇ္ဇာကိုတတိမထားမိလိုက်လို့သင်္ခါရဖြစ်ကြတာသင်္ခါရကိုတတိမထားမိလို့သိမှုဖြစ်ကြတာဒီသိမှုကိုတတိမထားမိလို့ဒီနာယုတ်ဆိုတာဖြစ်ကြတယ်ဒီနာယုတ်ကိုတတိမထားမိလို့ဒီအကြည်ဆိုတာဖြစ်ကြတာဒီအကြည်အပေါ်မှာတတိမထားမိလို့ဖောက်ပြန်တာဖြစ်လာတယ်။အဲဒီဖောက်ပြန်တာကိုတတိမထားမိလို့ခံစားမှုဖြစ်ကြတယ်။အဲဒီတော့ဝေဒနာမခံစားခြင်းရင်ဒီဖောက်ပြန်တဲ့သဘောတသက်လေးကိုတတိထားနေ။အဲဒီဖောက်ပြန်တဲ့အပေါ်မှာသွားပြီးတော့ပညာမပေးနဲ့။ပညာပေးရင်တော့ဝေဒနာဖြစ်မှာပဲ။ပညာမပေးရင်ဝေဒနာမဖြစ်ဘူး။အဲဒါကြောင့်မိမိတို့တွေဒီထိုင်တဲ့အခါမှာအေးအေးချာချာပြန်စီကျဲပြီးတော့ရှုပါတယ်တရားဆိုတော့မိမိတို့တွေအထုတ်တဲ့အခါကျရင်ခန္ဓာဘက်ကိုပြန်လှည့်ပြီးတော့အကြောင်းကျိုးဆင်ခြင်ပြီးတော့ရှုပါတယ်။ဘာဖြစ်လဲဆိုတော့ဦးဇင်းတို့ဒီစိတ်တစ်စိတ်ပေါ်လာလို့ရှိရင်လေအဲပေါ်လာတဲ့စိတ်ကသူကဒီဦးဇင်းတို့ကပေါ်လာတဲ့ဒီစိတ်တစ်စိတ်ကိုပေါ်လဲပေါ်ပြန်ပြီးတော့မစီစစ်မိတာဟုတ်မစီစစ်မိတော့အခုဖြစ်လို့အခုပေါ်တယ်ထင်တယ်အမှန်မှန်တော့မဟုတ်ဘူးဖြစ် ဒီစိတ်တိတ်ပေါ်ဘောကအဝေးအကြိုင်ဖြစ်ပေါ်လာတာအရှိမကိုဖြစ်ပေါ်လာတဲ့အကြောင်းရင်းကိုပြန်ပြီးတော့မစီစဉ်မိတဲ့အတွက်ကိုအခုနားနဲ့အတန်နဲ့တိုက်ဆိုဒါတိုက်ဖြစ်တယ်ထင်တယ်ဒီမျက်စိနဲ့အဆင်းနဲ့တိုက်ရင်ဒါတိုက်ဖြစ်တယ်ထင်တယ်ဆိုတော့မျက်စိနဲ့အဆင်းနဲ့တိုက်လို့ရှိရင်ဒီတိုက်တဲ့အပေါ်မှာဖောက်ပြန်သွားတာပဲရှိအဲ့ဒီဖောက်ပြန်တာကိုမသိတဲ့အတွက်သင်္ခါရကသွားပြီးတော့အကြောင်းထွက်လုလိုက်တယ်အကြောင်းထွက်လုလိုက်တော့တင်ညာပြီးတဲ့စိတ်ကတင်ညာပြီးလို့ခံစားတဲ့စိတ်ဆိုတဲ့ဝေဒနာစိတ်ကခံစားသွားရအဲ့ဒီလိုခံစားသွားရတဲ့စိတ်ကိုဥစဉ်တော့ပြန်ပြီးတော့ရှုခိုင်းတယ်စောစောတော့ရှုခိုင်းတဲ့အခါကျတော့မိမိတို့ကခံစားတဲ့စိတ်ကိုရှုအဲ့ခံစားတဲ့စိတ်နောက်မှာမခံစားကျင်တဲ့ငါကပ်ပါနေတယ်အခုဆရာတော်ကြီးဟောရတာဒီခံစားတဲ့စိတ်တိတ်ကိုဝေဒနာကိုရှုခိုင်းတယ်ယောဂီလည်းရှုခိုင်းတယ်ဒီအကြောင်းနဲ့အကျိုးကိုဆင်ခြင်ပြီးတော့ရှုတတ်တဲ့ယောဂီကြတော့လေအကြောင်းနဲ့အကျိုးကိုဆင်ခြင်ပြီးတော့ရှုခိုင်းတယ်အဲ့ဒီအကြောင်းနဲ့အကျိုးကိုဆင်ခြင်ပြီးတော့ရှုတတ်တဲ့ယောဂီကြတော့ဟိုဝေဒနာနဲ့ဝေဒနာကိုလိုက်ပြီးတော့ရှုတဲ့ယောဂီနဲ့သူကပို့ပြီးတော့ညံတာသွားတယ်အကြောင်းအကျိုးထောက်ရှုတတ်တဲ့အတွက်အဲ့ဒါအဲ့ဒါကြောင့်မို့ဒီအကြောင်းအကျိုးကိုထောက်ရှုမိတဲ့ယောဂီဆိုလို့ရှိရင်သူကဖြစ်တဲ့အောက်စာတစ်ခုကိုတည်တည်မဲမဲမလိုက်တော့ဘူးဒီဖြစ်တဲ့တစ်ခုကိုထောက်ပြီးတော့ဒီခန္ဓာဘက်ကိုပြန်လဲပြီးတော့တစ်ခုချင်းစီအကြောင်းအကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ရှုသွားတာဟုတ်ဝေဒနာခံစားလို့ရှိရင်လည်းဝေဒနာဒီအကြောင်းတရားမဟုတ်အကျိုးတရားဒီဝေဒနာအကျိုးတရားဘာကြောင့်ဖြစ်ရလဲအကြောင်းနဲ့အကျိုးနဲ့ရှုမယ်ဆိုရင်ဒီဖောက်ပြန်တာကအကြောင်းတရားအဲဖောက်ပြန်တာအကြောင်းတရားလားလို့ကြည့်ရဖောက်ပြန်တာအကြောင်းတရားမဟုတ်အကျိုးတရားအကြည့်ရအကြောင်းတရားဒီအကြည့်ရအကြောင်းတရားလားလို့ကြည့်တော့အကြည့်ရအကြောင်းတရားမဟုတ်ရဟုတ်သူကနာယုတ်ဝအကြောင်းတရားဒီအကြည်ရအကျိုးတရားတစ်ခုကအကြောင်းဆိုတစ်ခုကအကျိုးဖြစ်သွားတယ်ပဋိစ္စသမုပ္ပါဒ်ဆိုတာအကြောင်းအကျိုးထောက်ပြီးတော့ရှုခိုင်းတာပါခန္ဓာမှာပြန်ပြီးတော့အဲအကြောင်းကိုမိမိတို့တွေအဲ့လိုအကြောင်းနဲ့အကျိုးနဲ့ကိုထောက်ပြီးတော့ရှုတတ်လို့ရှိရင်ဒီနာယုတ်ဝအကြောင်းဆိုလို့ရှိရင်တစ်ခါပြန်ပြီးတော့ကြည့်ရတယ်ဒီနာယုတ်ဝဒီအကြောင်းတရားလားလို့ကြည့်တော့အကြောင်းတရားမဟုတ်ရဘူးအကြောင်းတရားကတိမှုကအကြောင်းတရားဒီနာယောကအကျိုးတရားအဲ့တော့တိမှုဆိုတဲ့ဒီစိတ်ကိုသတိထားလိုက်ရင်တိမှုကချုပ်တော့နာယောမဖြစ်တော့ဘူးအဲ့တော့ဒီတိမှုဆိုတဲ့ဒီဝิญဉာဉ်ကလည်းအကြောင်းတရားလားလို့ကြည့်တော့မဟုတ်ဘူးအကျိုးတရားသင်္ခါရကအကြောင်းတရားနော်သင်္ခါရအကြောင်းတရားလားလို့ကြည့်တော့မဟုတ်ဘူးသင်္ခါရအကျိုးတရားဒီအဝိဇ္ဇာကအကြောင်းတရားအဝိဇ္ဇာဆိုတဲ့အကြောင်းတရားကိုမရှုမိလို့သင်္ခါရဆိုတဲ့အကျိုးတရားကဖြစ်ပေါ်လာရတယ်ယောဂီတွေအဲ့ဒါလို့မိမိတို့ရခန္ဓာမှာအကြောင်းတွေအကျိုးတွေရှုတတ်သွားတဲ့ယောဂီကနောက်တစ်ခုခုတိုက်ဆိုင်လို့ဖြစ်ပေါ်လာရင်အကြောင်းနဲ့အကျိုးအသာလေးဆင်ခြင်ပြီးတော့ရှုသွားကြတယ်အဲ့လိုရှုသွားတဲ့ယောဂီဆိုလို့ရှိရင်ဒီခန္ဓာမှာလွတ်ပါတယ်။ဘာဖြစ်လဲဆိုတော့အကြောင်းအကျိုးနဲ့ထောက်ပြီးတော့ရှုွက်တဲ့ကိုရောက်နေတဲ့အတွက်မိမိတို့ဒီယုတ်ပြီးမှဘလောက်ပဲဖြစ်ဖြစ်မသိပါဘူး။ကိုကသွားကြည့်လိုက်မှအောက်မှာပူဝင်ပူတာကိုသွားသိတယ်။အကြောင်းမလို့ရင်ဘလောက်ပဲပူဘူးမသိပါဘူး။တန်းနိုင်လို့ဒီအောက်မှာလေဟောမိထလောင်သွားမတက်ပူနေပလိုက်စေအကြောင်းမလို့နဲ့လွတ်ပြီးသား။အကြောင်းလွတ်ဝင်တော့ဘလောက်မှမဖြစ်ပါဘူးနည်းနည်းလေးဖြစ်တာနဲ့ဒီစိတ်ရကိုယ်ကို၆လန့်ပြီးတော့တခါတည်းနည်းနည်းလေးရနေအများကြီးဖြစ်သွားတာဒီစိတ်ရအပေါ်မှာမူတည်တယ်အဲ့ဒါကြောင့်မို့မိမိတို့လည်းကိုယ့်ရဲ့ဒီစိတ်လေးတွေပြန်ပြီးတော့အကြောင်းနဲ့အကျိုးကိုရှုမိအောင်လို့ပဋိက္ခံယူလို့ထိုင်ပြီးဆိုတဲ့ခန္ဓာဘက်ကိုပြန်လဲလို့တတိဥပ္ပယရင်ဒီအဝိဇ္ဇာမဖြစ်တော့ဘူးအဝိဇ္ဇာမဖြစ်တော့သင်္ခါရမဖြစ်တော့သင်္ခါရမဖြစ်တော့ကိုဆက်ပြီးတော့ပဋိက္ခံယူလဲယူပြီးတော့ဒီရုပ်အင်ဒြေချရတဲ့အတိုင်းအတိုင်းလေးမှာအဲ့ဒီတဘာဝရုပ်အင်ဒြေအတိုင်းအတိုင်းလေးမှာပဲလွတ်ပြီးသားသူကဒီဆတာကလည်း အဝိဇ္ဇာမှာပဲစတာပဲဆုံးတော့လေဒီအဝိဇ္ဇာနဲ့အစလေးမှာပဲပြန်ဆုံးတယ်ဒီတရားကဒီအစလေးမှာဆုံးတာကိုမိမိတို့ကတတိမထားမိတဲ့အတွက်ပြန်ပြီးတော့အကြောင်းနဲ့အကျိုးတရားဆက်ဆက်ပြီးဖြစ်ပြီးတော့ဒုက္ခတွေရောက်ကြရတာဖြစ်ပါတယ်အဲ့ဒါကြောင့်မိမိတို့တွေအခုထိုင်တဲ့အချိန်မှာတော့တည်တည်ချာချာလေးကိုခန္ဓာပဲလဲပြီးတော့အားထုတ်ကြရအောင်မနက်တိုင်းအောင်လည်းနှစ်နာရီပဲထိုင်ရအခုတည်းအခုကတော့၃နာရီမပြည့်ပါဘူးညော့အောင်ပါပရိက္ခံပေးတာနဲ့ဆိုတော့10မိနစ်15မိနစ်လောက်ညော့သေးတယ်ဒါတောင်မှအဲ့တော့ခန္ဓာမှာကျင့်တော့ဟောတာကမိမိတို့အတွက်ပို့ပြီးတော့ကောင်းတဲ့အတွက်အသားပါတဲ့အတွက်အဲ့တော့ဆက်ပြီးတော့ကျင့်ကြရအောင်